မြန်မာနိုင်ငံထဲမှာ COVID-19 တက်ခွဲအတည်ပြုလူနာ22ဦးထဲ3ဦးသေဆုံးခဲ့ပြီးရောဂါပျောက်ကင်းသွားသူကလည်း2ဦးအထိရှိလာပါတယ်။ကျန်ရှိနေသေးတဲ့လူနာတွေရဲ့ရောဂါအခြေအနေကောင်းမွန်တယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။အဲ့ဒါအပြင်တရုတ်နိုင်ငံကနေရောက်ရှိလာတဲ့ဆေးပညာရှင်22ဦးဟာလည်းရန်ကုန်မြို့မှာနှစ်ပတ်ကြာနေထိုင်ပြီးဒီရောဂါတိုက်ဖျက်ရာမှာပူးပေါင်းပါဝင်ဆောင်ရွက်သွားဖို့ရှိနေပါတယ်။ COVID-19 လူနာနံပါတ် 16 ဖြစ်တဲ့အသက် 63 နှစ်အရွယ်အမျိုးသမီးကိုဝိဘာကီအထုကုစေယုံကြီးမှာအထုချက်မှတ်ကုသပေးခဲ့ပေမဲ့သူဟာအပြင်းပြပြီးသတိကောင်းစွာမရတာနဲ့သွေးပေါင်ချိန်ကျဆင်းတဲ့ဝေဒနာတွေကိုခံစားခဲ့ရပြီးဒီကနေ့မနက်10:05မိနစ်မှာကွယ်လွန်သွားပါတယ်။ဒီလူနာဟာသူ့ရောဂါအခမ်းအကြောင်းမှာသိဆုံးခဲ့ရတာဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာတာထွန်းကျော်က VOA ကိုပြောပါတယ်
။ဒီလူနာသိဆုံးရခြင်းရဲ့အဓိကအကြောင်းရင်းမှာနှလုံးသွေးကြောပိတ်ပြီးတော့နှလုံးကြွက်သားပုတ်ချင်းရောဂါနဲ့ပြင်းထန်တဲ့အဆုတ်ရောင်ယောဂါကိုခံစားရပြီးတော့လူနာရဲ့အခံယောဂါကတော့ရှိဂျူယောဂါအခံကြောင့်လူနာသေဆုံးရတာဖြစ်တယ်လို့အမှတ်ပါတယ
်။သေဆုံးသူနောက်တဦးဖြစ်တဲ့လူနာနံပါတ်69အသက်48နှစ်အရွယ်အမျိုးသားဟာလည်းပြည်မြို့ပြည်သူဆေးရုံကြီးမှာအထူးကျမကုသပေးနေရချိန်မှာပဲအမောဖောက်လာတဲ့နောက်သွေးရင်းအောက်ဆီဂျင်တက်ကျဆင်းတဲ့လက္ခဏာတွေခံစားခဲ့ရပြီးဒီကနေ့မနက် 3:40 မှာကွယ်လွန်ခဲ့ပါတယ်။ဒီလူနာသေဆုံးရတဲ့အဓိကအကြောင်းရင်းကိုဒေါက်တာတာထွန်းကျော်က VOA ကိုရှင်းပြထားပါတယ်။
ဒီဆုံးရတဲ့အကြောင်းရင်းအနေနဲ့ကတော့ပြင်းထန်တဲ့အသက်ရှူလမ်းကြောင်းဆိုင်ရာပျက်စီးတဲ့ယောဂါနဲ့သွေးအဆိပ်တက်ခြင်းယောဂါကြောင့်ကွယ်လွန်ခဲ့တယ်လို့သတ်မှတ်ပါတယ်
။ကွယ်လွန်သူလူနာနံပါတ်19ရဲ့သားသမီးတွေဖြစ်တဲ့ပြည်မျိုးဆေးရုံမှာထားရှိကုသပေးနေတဲ့လူနာနံပါတ် 18, 19 နဲ့ 20 တို့ကိုသူတို့ရဲ့မိခင်ဖြစ်သူလူနာနံပါတ် 15 ကိုကုသပေးနေတဲ့ဝေဘာကီဆေးရုံမှာပြောင်းလဲကုသပေးဖို့အတွက်စီစဉ်ဆောင်ရွက်နေတယ်လို့ပြောပါတယ်။ဒီကနေ့ညနေအထိမြန်မာနိုင်ငံမှာCOVID-19 တက်ခွဲအတည်ပြုလူနာ22ဦးရှိခဲ့ပြီးအဲ့ဒီထဲက3ဦးသေဆုံးခဲ့ပြီးရောဂါပျောက်ကင်းသူ2ဦးရှိတယ်လို့ဒေါက်တာတာထွန်းကျော်က VOA ကိုပြောပါရယ
် ICU ဝတ်ထဲမှာထားထားတဲ့ဒီလူနာ2ဦးကလည်းသေဆုံးသွားပြီဆိုတော့အခုချိန်မှာကျန်ရှိနေသေးတဲ့လူနာ19ဦးထဲမှာမှ2ဦးကပျောက်ကင်းသွားပြီဆိုတော့ဒီကျန်တဲ့18ဦးရဲ့ကျန်းမာရေးအခြေအနေကတော့ကောင်းမွန်နေတယ်ပေါ့နော
်မှန်ပါတယ်ခင်ဗျအပြည့်ကြီးတဲ့အနေအထားကြီးပါလေ
မြန်မာနိုင်ငံမှာ COVID-19 ရောဂါပြန့်ပွားမှုကိုတိုက်ဖျက်ရမှာအထောက်အကူပြုဖို့အတွက်တရုတ်နိုင်ငံယူနန်ပြည်နယ်ကနေဆေးဘက်ဆိုင်ရာကျွမ်းကျင်ပညာရှင်12ဦးဟာဒီကနေ့နေ့လယ်မှာပဲရန်ကုန်မြို့ကိုရောက်ရှိလာပါတယ်။အဲ့ဒီအဖွဲ့ထဲမှာပြည်သူ့ကျန်းမာရေးနဲ့ပတ်သက်ပြီးကျွမ်းကျင်ပညာရှင်9ဦးအပါအဝင်တရုတ်တိုင်းရင်းဆေးပညာရှင်2ဦးနဲ့ဓာခွဲပညာရှင်2ဦးတို့ပါဝင်ပါတယ်။ဒီပညာရှင်တွေဟာရန်ကုန်မြို့မှာနှစ်ပတ်တာနေထိုင်ပြီးတော့ရောဂါတိုက်ဖျက်ရေးမှာပါဝင်ကူညီသွားမယ်အကြောင်းကိုဒေါက်တာတာထွန်းကျော်က VOA ကိုပြောပါတယ်။
ဒီဥစီပညာရှင်အဖွဲ့ကရန်ကုန်မြို့မှာ14ရက်တိတိနေထိုင်ပြီးတော့ပြည်သူ့ကျန်းမာရေးနဲ့ပတ်သက်တဲ့ယောဂါကာကွယ်အတွေ့အကြုံတွေကိုကျွန်တော်နိုင်ငံဘက်ကပညာရှင်တွေနဲ့တွေ့ကြုံဆွေးနွေးပြီးတော့တွေ့ကြုံတွေဖလှယ်မယ်လူအရင်သင်တန်းတွေပြေးမယ်အဲ့ဒီလိုပဲကုသရေးနဲ့ပတ်သက်တဲ့အဖွဲ့ကလည်းပဲနော်ဝေဘာကြီးရှေ့ယုံမှာရှိတဲ့ COVID-19 ကူးတည်တဲ့လူနာတွေကိုကုသမှုပေးနေတဲ့ကျွန်တော်ရဲ့သမားတော်ကြီးများနဲ့တွေ့ဆုံပြီးတော့သူတို့ရဲ့ COVID-19 နဲ့ပတ်သက်တဲ့ယောဂါကုသတဲ့အတွေ့အကြုံတွေကိုဖလှယ်မယ်ဆွေးနွေးမယ်ညှိနှိုင်းပြီးတော့လူအရင်းသင်တန်းများပေးခြင်းဆောင်ရွက်ပါမယ်။တခွဲအဖွဲ့ကတော့ရန်ကုန်မှာရှိတဲ့ပြည်သူ့ကျန်းမာရေးတခွဲခန်းမှာတွဲဖက်ပြီးတော့ COVID-19 ယောဂါပိုရှိမရှိလူနာတွေကိုစစ်ဆေးပေးသွားမှာဖြစ်ပါတယ်
။ဒီကနေ့စီးရင်တွေအရနိုင်ငံနဲ့နယ်မြေစုစုပေါင်း209ခုမှာလူပေါင်း14သိန်းကျော်ကိုယောဂါကူးစက်ခံထားရပါတယ်။ဒီယောဂါကြောင့်သေဆုံးခဲ့သူ 13,000 ကျော်ရှိခဲ့ပေမဲ့ယောဂါပျောက်ကင်းသွားသူဟာလည်း 39,000 ကျော်အထိရှိနေပြီဖြစ်ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။